ိုးရသည့်တက်လာပြီးကုန်စည်စည်းစိမ်မှုမြန်ဆန်လာတာနဲ့အမျှအရင်ကပိတ်နေခဲ့တဲ့ဈေးကွက်တွေပွင့်လင်းလာပြီးမန်းလေးလိုမြို့ကြီးတွေနဲ့နှီးတဲ့ကျေးရွာတွေကတောင်သူတွေဟာဈေးကွက်အသစ်တွေရရှိလာပါတယ်။ဒီလိုနဲ့ဈေးကွက်အလိုအရအသီးနှံတွေတိုးချဲ့ဆိုက်ပျိုးလာနိုင်ကြပြီးတစ်သက်လုံးအတူတကွရုန်းကန်လာကြတဲ့နွားနဲ့ထုံတုံးကိုအပီးပိုင်ဆွလက်ရောင်းချလိုက်ပြီးစီးပွားရေးရအောင်မြင်လာတဲ့ခြံဆိုင်တောင်သူဘဝကိုရောက်လာကြတာတွေ့ရပါတယ်။စကိုင်းတိုင်းဒေသကြီးစကိုင်းမြို့နယ်တပရင်ခွဲရွာကတောင်သူတွေဟာခြေအစဉ်ဆက်ကလဘဲနှမ်းမြေဘဲဝါစတဲ့သီးနှံတွေကိုစိုက်ပျိုးခဲ့ကြတဲ့တာမန်အညာတောင်သူတွေဖြစ်ပါတယ်။ခြံလုံငန်းအဖြစ်ငပြောတရက်တမယာလဲမှုလုပ်ငန်းတွေကိုခေတ်ဆက်ဆက်လုပ်ကင်ကြတဲ့ရွာတွေပါလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနေ့ခင်မှာတော့ရွာအိမ်တော်စုထွက်ဝက်ကျော်ဟာနွားလဲနဲ့ထုံတုံးကိုဆွန့်လွှတ်ပြီးလူမပင်ပန်းမဲ့စီးပွားရေးရာအောင်မြင်လာတဲ့တရက်ခြံလုပ်ငန်းကိုပြောင်းလဲလုပ်ကင်လာကြတယ်လို့ကျွမ်းမအောင်မြင်ဆုံးတရက်ချံလုပ်ငန်းပိုင်ရှင်တခုဖြစ်တဲ့ဦးဝင်းကပြောပြပါဗျ။အဲ
ကျွန်တော်တို့ဆိုရင်တော့အရင်ကတော့တောင်သူပေါ့တောင်သူတက်တက်ပဲလုပ်ခဲ့ရတယ်မှာအခုကျအသေးအကူပဲပထမသုံးပြင်မှတ်ပေါ့ဒုတိယကတော့ရမရန်ကဒီလဲပေါ့ဒါပဲလုပ်တော့တာပေါ့တောင်သူလုပ်တယ်ဆိုတာတောင်သူရဲ့ဈေးခွင့်နဲ့အကုန်ကြေးဈေးတင်နေမကိုက်တော့ဘူးလေဒီတည့်ရက်မှာပဲစီးပွားရေးကတော့အဆင်ပြေလာတာပေါ့လဲနွားလည်းမထားတော့ပဲနဲ့ဒီတည့်ရက်ပဲခြံပဲဥယင်ခြံပဲအားပြုလာတာပေါ့
ဦးဝင်းဟာအသက်50ဝန်းကျင်တရက်ချံတောင်သူတူဖြစ်ပြီးပြီးခဲ့တဲ့တစ်နှစ်ထဲမှာလည်းသူတရက်ချံအတွက်တရက်သီးလုံးရည်ကိုကြက်သိန်း300နဲ့ရောင်းချနိုင်ခဲ့သူတူဖြစ်ပါတယ်တရက်သီးနိုင်ငံခြားပို့တဲ့လုပ်ငန်းအောင်မြင်လာတဲ့အတွက်လူနေမှုအဆင့်တန်းမြင့်မားလာသလိုတစ်ဖက်မှာလည်းမိသားစုအင်ဂျီ600အနက်ကထိုးဝက်ခန့်ဟာတရက်လုပ်ငန်းပဲပြောင်းလဲလာကြတယ်လို့ဦးဝင်းကပြောပါတယ
်ရောင်းမအင်ဂျီ600လောက်ကိုအင်ဂျီ350400လောက်ကတော့တရက်ကိုဦးစားပေးဆိုင်လာတာပေါ့။ဂျန်တဲ့ဟာကတော့ပုံမှန်တာမန်လုပ်ငန်းလုပ်ကင်စားကြရင်းနဲ့ပဲရှိကြသေးတာပေါ့။တခြားကတော့ရောင်းဝယ်ဖောက်ကားမှုပေါ့လေ။ရောင်းဝယ်ဖောက်ကားလာတာဘာလို့လဲဒီနိုင်ငံเจ้าပို့ကုန်ဒီ export ဖြစ်တဲ့ဒီတရက်ကိုစိုက်ပြိုးပြီးတော့စီးပွားရေးကတော့ဒုတက်ကြပါတယ်။ဘာလို့လဲလူတိုင်းကလည်းအိမ်တိုင်းတရက်ချံရှိတဲ့လူတိုင်းကစီးပွားရေးကအဆင်ပြေလာကြတာတော့တွေ့ရတယ
်။တပရင်ခွဲရွာမှာအရင်အစိုးရခင်းနဲ့မတူတာကဒီရွာအထိကားလမ်းပေါက်လာတာနဲ့လျှက်စစ်မီးတွေရလာတာဖြစ်ပါတယ်ကျေးရွာချင်းဆက်လမ်းအဖြစ်မုံရွာမန္တလေးလမ်းမကြီးကနေပြည်တော်စုဆောက်လုပ်ရေးဝန်ကြီးတဦးကသူ့ဇာတိရွာအထိလမ်းဖောက်ပေးခဲ့တဲ့အတွက်အနီးကတပရင်ခွဲရွာပါလမ်းပေါက်ခဲ့တာလို့ဦးဝင်းကပြောပါတယ
်လမ်းကတော့ကျေးရွာနေရောဟွာဟူကျေးရွာချင်းဆက်လမ်းအနေနဲ့ဥက္ကမောင်မြင်းကနေပြီးတော့ရွှေကြုံကနေကျွန်တော်တို့ရွာကိုတဆင့်ကားလမ်းပေါ့ဖောက်ပေးတယ်လျှက်စစ်မီးကတော့ကိုတူကိုသားစနစ်နဲ့ကျေးရွာနေပြီးတော့ဆက်သွဲပြီးတော့ယူထားတယ်ပေါ့
ဒီနယ်ကတရက်ချံအများစုဟာဈေးကွက်ဝင်အရသာချုပ်ပြီးအသားအများတဲ့စိန်တလုံးရွှေဟင်းသာစတဲ့တရက်မျိုးတွေကိုဦးစားပေးစိုက်ကြပါတယ်တရက်တောင်သူတဦးအနေနဲ့နိုင်ငံခြားပို့ကုန်အဆင့်မီအောင်တရက်ပင်တဲ့အသီးကိုပြုစုပြိုးစထောင်ရပြီးတတ်မှတ်ဆန်တဲ့ကိုင်ညီမသာဈေးကောင်းရတယ်လို့ဆိုပါတယ်ဦးဝင်းတို့အတွက်အဓိကဈေးကွက်ကတော့တရုတ်နယ်ဆက်ဈေးကွက်ဖြစ်ပါတယ်
တရုတ်နဲ့ရောင်းအဝယ်ကတော့အဆင်ပြေမှုကတော့နည်းတာပေါ့ဘာလို့လဲသူကဈေးကွက်ပေးတာတွေကသူလာဝကြီးအုတ်ချင်တယ်လို့အုတ်ပြီးတော့သူတို့လုတ်ချင်တယ်လို့လုတ်လာတဲ့အပိုင်းကတော့များတာပေါ့လေဈေးကွက်တွေကတော့သူတို့ပေးရင်မှပေးတယ်မပေးရင်မပေးဘူးအဲလိုပဲဖြစ်နေတာပေါ့တရုတ်တွေကသူတို့နဲ့ဈေးကွက်ပြောတဲ့အချိန်မှာကျွန်တော်ဘာမှမသိရအောင်သူတို့ကဥပဲဘာဘူးတယ်သူတို့ပွဲယုံနဲ့ပဲဂျားတွေကပြောပြီးတော့ကျွန်တော်တို့ကိုယ်တိုင်ရောင်းရတယ်ဆိုတာတော့မရှိပါဘူးဟုတ်တယ်သူတို့ရဲ့အဆုံးဖြတ်ဆိုတာအရှုံးများကသူတို့ပေါ်မှာပဲမူတည်နေတာဆိုတာဈေးကွက်ကသူတို့ကဥဝင်ဘလောက်ပဲပြတ်တယ်ဥဝင်အတီးရတော့ခေါင်းဆက်ဝမ်းစားမှာဘလောက်ပြတ်တယ်အတူးစားမှာဥဝင်ဘလောက်ပဲပြတ်တယ်ဆိုတာသူတို့ရဲ့အဆုံးဖြတ်ပဲကိုကဘာရေးလို့လုံးဝမသိအောင
်တရက်တောင်သူတွေကိုအထောက်အကူပေးဖို့အာဏာပိုင်တွေဘက်ကတရက်သီးနှံအတွက်အစုအဖွဲ့တတ်မှတ်ပေးပြီးတရက်စိုက်ပျိုးနည်းပညာပေးတာဈေးကွက်ရှာဖွေတာဝယ်မဲ့ကုန်တယ်တွေနဲ့ချိတ်ဆက်ပေးတာတွေလုပ်တယ်လို့ဥဝင်ကပြောပါတယ
်အန်တော်ကနေတော့ချပေးထားတဲ့ပုံစံတန်ကတော့ဒီတတိဝက်လံအစုအဖွဲ့ဆိုပြီးတော့ချပေးတာပေါ့အတူဝဲကြပြီဒီရွာမှာဆိုရင်ကျန်တဲ့တတိဝလံကမရှိတော့ခရမ်းညင်တို့ဟိုပန်းမှန်တတိဝလံပန်းမှန်အဖွဲမရှိတော့ကြတရသီးပဲရှိတော့တရသီးပဲရှိတော့ကြတရသီးဥက္ခရပေါ့စကိုင်းတိုင်းပေါ့ဒီရွာတတိုင်းလုံးအတွက်ဒီမှာဥက္ခရရှိတယ်အဲ तू ကတော့အကုန်လုံးအခုကတော့အစားအသောက်ရတော့အကုန်လုံးဝါဘူးတာပေါ့အခုအထက်ကိုသွားပြီးတော့ကုမ္ပဏီတွေနဲ့ချိတ်ဆက်ပေးတယ်သူစီကနေဖုန်းနံပါတ်တွေနဲ့သူကွန်တက်လုပ်ပေးတာတော့အကုန်လုံးတော့ရှိနေတာပေါ့
တရက်တောင်သူတွေအတွက်အဓိကအခက်အခဲကတော့တရုတ်နယ်စပ်မူဆယ်မြို့ပွဲရုံတွေကဈေးကွက်ကိုချုပ်ကန်ထားတာဖြစ်ပြီးပွဲရုံရောက်တဲ့အထိတရက်သီးဈေးကိုမသိရပဲပွဲစားနဲ့တရုတ်ဝယ်လက်တွေအကြားပွင့်လင်းမြင်သာမှုမရှိတဲ့အချက်ပါလို့ဆိုပါတယ် တချို့ဆိုရင်မူဆယ်အထိရောက်မှမရောရပဲပြန်လှည့်လာရပြီးအကြီးကျယ်ဆုံးရှုံးရတာတွေလည်းရှိကြလို့ဆိုပါတယ
်။လွန်ခဲ့တဲ့နှစ်နှစ်ကစပြီးတော့ထိုင်းနဲ့ပို့ရဲနောက်စင်ကာပူနဲ့ပို့တာပေါ့မြန်မာရွှေရမ်းနေပေါ့ပို့တာတော့စတာပေါ့ဒါမှမဟုတ်ပြင်းမှတ်ကတော့အများဆုံးကတော့တရုတ်ပါပဲ
။ဘာသာစကားအခက်ခဲနဲ့ဈေးကွက်ပွင့်လင်းမြင်တာမှုရှိတဲ့အတွက်တရုတ်ဈေးကွက်ကိုအားထားနေရတဲ့မြန်မာသရဲတောင်သူတွေဟာထိုင်ဝမ်ထိုင်းကိုရီးယားအမေရိကန်ပြည်သူအထိပါတင်ဖို့ရောင်းချခြင်းကြတယ်လို့ဥဝင်က RFP ကိုပြောပါတယ်
။ဟောတော့နည်းနည်းလေးအခုဒီမနစ်ကကျွန်တော်တို့စီမှာတော့ထိုင်ဝမ်ကလာပြီးတော့ဝယ်တယ်ပေါ့လေထိုင်ဝမ်ကလာဝယ်တော့ကြတော့သူတို့ကတော့ဓာတ်ရိုက်လာဝယ်တာဆိုတော့သူတို့ဘာလို့ဈေးကွက်ကိုဒီမှာကျေနပ်တက်စီပေးတယ်။အဲကျွန်တော်ဟိုမှာသွားရောက်တော့ကြတော့ဘာမှကိုကမသိရဘူးလေဘယ်စည်းနဲ့ဝယ်ဘယ်စည်းနဲ့ပြတ်မယ်ဒီဒီတလုံးကိုဘယ်လောက်ရမယ်ဆိုတော့ခံမှန်းလို့မရအောင်ဘာဘူးနဲ့
အဲဒါကတော့တရချံလုံကအောင်မြင်လာတဲ့အတွက်မီယိုဖလာကျွန်းတော်တွေရောင်းပြီးကောက်ပဲသီးနှံတောင်သူဖြစ်ကနေတရချံလုံငန်းကိုပြောင်းလဲလုပ်ကင်လာသူတောင်သူတူနဲ့တွေ့ဆုံမေးမြန်းခဲ့တာကိုတနေ့တာလေ့လာခဲ့သမျှတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ